မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခကိုကြားဝင်ဆောင်ရွက်ပြီးအရှိတောင်အရှာနိုင်ငံများအသင်းအာဆီယံကခန့်အပ်မဲ့အထူးတန်တမာကိုမြန်မာနိုင်ငံအနေနဲ့လက်ခံဖို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူဒီကဒီကနေ့တိုက်တွန်းလိုက်ပါတယ
်။ Saya secara terus terang menyampaikan bahwa sampai saat ini tidak terjadi perkembangan yang signifikan.Dalam implementasi 5 points of consensus.
ကကဒါမျိုးမှာမြန်မာအရေးအတွက်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကျင်းပခဲ့တာအခုဆိုရင်ရက်ပေါင်း100ရှိသွားပါပြီ။မြန်မာအရေးအတွက်အာဆီယံကအဲ့ဒီဆွေးနွေးပွဲအတွင်းချမှတ်ခဲ့တဲ့သဘောတူညီချက်5ချက်ကိုအခုချိန်ထိအကောင်အထည်ဖော်နိုင်ခြင်းမရှိသေးပါဘူး။အာဆီယံအဖွဲ့ကခန့်အပ်တာဝန်ပေးမဲ့အထူးတန်တမာကိုမြန်မာဘက်ကချက်ချင်းလက်ခံပေးလိမ့်မယ်လို့အင်ဒိုနီးရှားနိုင်ငံအနေနဲ့မျှော်လင့်ပါတယ်လို့ဝန်ကြီးမာဆူဒီကပြောသွားတာပါ။အာဆီယံအထူးတန်တမာအနေနဲ့ပေးအပ်ထားတဲ့တာဝန်တွေကိုထိရောက်စွာဆောင်ရွက်နိုင်ရေးမြန်မာဘက်ကလည်းပေးထားတဲ့ကတိအတိုင်းမြန်မာနိုင်ငံထဲကိုဝင်ရောက်လေ့လာခွင့်ပေးဖို့နဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့အဖွဲ့ကအဆိုပြုထားတဲ့အတိုင်းဘယ်သူကိုအထူးတန်တမာအဖြစ်ရွေးချယ်တာဝန်ပေးမယ်ဆိုတာကိုဆုံးဖြတ်ချက်ချနိုင်လိမ့်မယ်လို့အင်ဒိုနီးရှားနိုင်ငံကမျှော်လင့်ကြောင်းလဲဝန်ကြီးမာဆူဒီကပြောပါတယ်မြန်မာပြည်သူတွေကြီးတဲ့ပို့ပြီးမခံစားကြရဖို့ကိုလည်းအင်ဒိုနီးရှားကအလေးပေးပြောကြားလိုကြောင်းမြန်မာနိုင်ငံဟာလက်ရှိအခြေအနေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေကြောင်းဒါကြောင့်လဲအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်စာနာမှုအကူအညီတွေပေးနိုင်ရေးအတွက်အာဆီယံအနေနဲ့တိကျပြတ်သားတဲ့လှုပ်ဆောင်မှုတွေကိုချမှတ်ဆောင်ရွက်ဖို့လိုအပ်ကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူဒီကပြောသွားပါတယ်။မြန်မာနိုင်ငံအတွက်အထူးတန်တမာခံထားရေးအာဆီယံနိုင်ငံရဲ့ဝန်ကြီးတွေဒီကနေ့အွန်လိုင်းကတစ်ဆင့်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။အာနာသိန်းစီကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကလည်းမြန်မာအရေးကြားဝင်ဆောင်ရွက်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ခံထားရေးကိုသဘောတူကြောင်းနဲ့အာဆီယံမူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားမယ်အကြောင်းမနေ့ကသူ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။အာဆီယံအထူးကိုယ်စားလှယ်ထားရေးမူလအဆိုပြုသူ၃ဦးတည်းကထိုင်းနိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းကိုသဘောတူထားကြပြီးဖြစ်ပေမဲ့အဆိုပြုမှုအသစ်တွေကြောင့်ကြံ့ကြာမှုရှိနေတယ်လို့ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကသူ့မိန့်ခွန်းထဲမှာပြောခဲ့ပါတယ်။မြန်မာအရေးအာဆီယံအထူးကိုယ်စားလှယ်အဖြစ်ထိုင်း၊အင်ဒိုနီးရှား၊မလေးရှားနဲ့ဘရူနိုင်းနိုင်ငံတို့ကတိကျစီအဆိုပြုမှုတွေရှိခဲ့တယ်လို့စုံစမ်းသိရပေမဲ့အာဆီယံအဖွဲ့ကြီးအနေနဲ့ဘယ်သူကိုရွေးချယ်တယ်လဲဆိုတာကိုတော့တရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ။